ာဒုက္ခတော်တော်ကြီးများကျွန်တော်ဒီနေ့ဆရာကိုဆက်သွယ်ရတဲ့အကြောင်းညာတော့ကမ္ဘာလုံးကထိထိပ်ပြပြဖြစ်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်ပထမဆုံးတစ်ခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးမှာတော့မှဒီရောဂါကိုအာယုံစုလိုက်တာဟာနောက်ကျလွန်တယ်လို့ဒေါ်နယ်ထရမ့်အစိုးရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းမိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီရောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးကြီးဆောင်ရွက်မှုဟာလုံလောက်မှုရှိပါရဲ့လားဆရာ
ဟိုကျွန်တော်ရဲ့ဟိုတမူးချင်းနေရာပြောလို့ရှိရင်ဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေတည်နေဟိုဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟိုဒီ WHO ကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီအနေနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့အားကောင်းမှုဌာနနေပြီးတော့စပြီးတော့ဖြစ်စေမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကိုင်ခဲ့ပါတယ်အဲတော့ကျွန်တော်ကတော့ဒီတော့ဆောင်ရွက်မှုဟာဆိုလို့ရှိရင်စောတယ်ပြည့်စုံတယ်လို့ယူဆပါတယ
်ဒါပေမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အခြားနိုင်ငံတွေမှာအထူးသဖြင့်မြန်မာတို့လာအိုဆုလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုဆော့တွက်လွန်တယ်လို့သုံးသပ်ကြပါတယ
်။ဟုတ်ဒီကကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့အမှုစီးပွားခြေနေတွေဒီကျန်းမာရေးဆောက်ရှောက်မှုပေါ့နော်ခေတ်ကာလအဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့အဲတချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့ဒီမှာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်ကတော့တို့လုံနေတာပါအဲတို့တော့လည်းတခုတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျန်းမာရေးရဟိုအင်တာနက်မှာဒီဘူးတကအားနေတဲ့အပိုင်းတွေရှိတယ်အဲတချို့ဒေတာတွေကြတော့လည်းကျွန်တော်တို့ရဲ့ဒီတင်းချက်လက်တွေရောက်ရှိဖို့အတွက်အားနေနေတဲ့နေရာတွေရှိတယ်ပေါ့နော်အဲဒီပုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုတုံးတက်တယ်လို့ပဲကျွန်တော်ပြင်တယ်ဒါပြန်မနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနတောင်းစီရဲ့ပုံကူတွေအဓိကပြောတာကတော့စံပြားစီပြီးတော့စောင့်ကြည့်ကျလေလူနာရေးရှိရဲ့အဲ့ထက်ကတချို့ပြေဆုံးသွားပြီမဲ့ဒီရောဂါရောမဟုတ်ဘူးလို့ပြောတယ်တချို့ကတော့ဆစ်ဆင်းနေသေးလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာရုံစူးစိုက်မှုအောက်ကိုမရောက်လာဘဲနဲ့ပြေဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်ကြလဲကျွန်တော်စဉ်းစားမိပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးဆောင်ရွက်မှုကနေရာတိုင်းတောက်နိုင်ကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
အော်ဒီကတော့ကျွန်တော်တို့ဥမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတစ်ခါလုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးကအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖြားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဥသာစီဆင်းလာတာပေါ့တိုးတော့လည်းပဲအခြားသောရောဂါအခြေအနေတွေကလည်းကျွန်တော်နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံးလုံးနေရလဲရှိတယ်ဗျဟိုဥမာကျွန်တော်ဒီဒီရောဂါနဲ့တည်ဆုံးနေလုံးကလည်းကျွန်တော်နိုင်ငံမှာလည်းအခုချိန်ကြီးကရှိတုံးပါပဲဘလောက်ပဲကျွန်တော်တွေကုသမှုတွေပြေးပြေးတင်ရတွေပြေးပြေးပေါ့နော်ဒါဥမာတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးဆိုအစည်းတွေနှလုံးရောဂါဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်ကဖြစ်ပွားမှုတွေကများလာတယ်ဟိုများလာတဲ့အကြောင်းမို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားရောဂါတွေပေါ့နော်တွေးဆိုအစည်းတွေနှလုံးအဲ့ဒီအဆုတ်နာရာရှိအဆုတ်ကင်ဆာစားတဲ့ဒါနဲ့ပတ်သက်ပြီးသုံးလုံးနေရတယ်များလာကြမလို့ဒီချိန်မှာတည်ရဆိုရင်လူတွေက COVID-19 ကိုတန်မြောက်ရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂိုင်းနဲ့ပြေဆုံးနိုင်လေရှိပါတယ်ဆိုအခုပြေဆုံးသွားတဲ့လူနာတွေကလည်းသူကုသရတဲ့ဆရာတွေကိုယ်တိုင်ကအခြေခံကြောင်းတရားယောဂနဲ့ပြေဆုံးနေဆိုတာကိုဆရာတွေကဒါမှတ်ချက်ပြုပါတယ်ဗျဆိုအကြောင်းမလို့ကျွန်တော်တို့ကအခုချိန်ကတော့ဒီယောဂါကဟိုပအားလုံးကအာယုံစိုက်နေတဲ့အကြောင်းမလို့ကျွန်တော်တို့ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူပြောနေတယ်လို့ယူဆပါတယ်တကယ်ကြီးဒီတချို့တွေပြောတယ်လို့ပေါ့နော်ဒီ negative ပေါ့လေအခြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူးဆိုရင်ကျွန်တော်တို့ခုနေမြင်ကြည့်တာကအကျေကြီးဟုတ်ပြီဒီအခြေအားမှားခဲ့တယ်ဆိုရင်တော့အဲ့ဒီလူနာကိုတောင်းတေဆုံးသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိဒီရှင်လို့ပဲဟိုပြန်ခွေးမှာဆင်းသွားနေတာဖြစ်အကျေကြီးဒီအခြေအားမှားခဲ့တယ်ဆိုရင်သူ့ဘေးနားမှာသူ့ကိုပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကိုကျမ်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်ကြီးဆရာမတွေကိုယ်တိုင်ကလည်းကူးစက်ခံရပါပဲလေ။ဒီကိစ္စကြီးကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်။ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီကျိုးနေရာမှာအဆုလိုက်ကြုံလိုက်ပြီးတည်တယ်ဖြားတယ်နားတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြမလို့ဒီဟိုမရှိရဘူးတော့သူကအဲ့ဒါကိုထောက်ပြနေတာတော့ကျွန်တော်အနေနဲ့ဟိုသူတို့မြင်လဲဟိုပါတော့မှာဘူးတို့တော့လည်းပဲဟိုဖုံးပြထားလို့မရဘူးဆိုတာတော့ကျွန်တော်ထောက်ပြချင်ပါတယ်
။နောက်ကျွန်တော်တစ်ဆက်တည်းမေးသင့်တယ်ထင်တယ်မိကောင်ကဒီယောဂါကိုစမ်းသပ်စစ်ဆေးနိုင်တဲ့စွန့်ကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါလဲဒီနိုင်ငံတွေမှာ ိတ်ကိုသင်တရားရှိရဒီရောဂါလက္ခဏာလို့ပြတဲ့ဟာတွေကိုမှတ်သာဒီဟာကိုစမ်းသပ်နိုင်တယ်မြန်မာနိုင်ငံမှာရောလူပဲနှစ်ယောက်လောက်ကိုစမ်းသပ်နိုင်မယ်အင်အားရှိပါလေခင်ဗျာ
ဟုတ်အခုလောလောဆယ်တရားတော်ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အဲတချို့ကလည်းယောဂဖြစ်တဲ့နေနဲ့တိတိထားတဲ့လူတွေပေါ့နော်အဲပြီးလို့ရှိရင်ဒီခုနကကျွန်တော်ပြောကိုဗစ် -19 နဲ့ဆင်တူတဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူနာသူစောင့်ကြည့်ပြီးတော့ယောဂကိုစဖွေရပေါ့နော်ဒီယောဂစဖွေတဲ့ဆက်ကလည်း WHO ရဲ့အသိပ္ပံပြုထားတယ်ဒီပြုထားတဲ့ဒီရလက်ဒီပါပဲဆိုတော့ဒီ PCR ဆက်ကလည်းကျွန်တော်တို့နိုင်ငံမှာဒီတာဝန်ချုပ်ရှင်တွေကရှိပြီးသားဖြစ်ပါတယ်အဲဒါလည်းပတ်သက်ပြီးလိုအပ်တဲ့ဒီကျွန်တော်တို့ဟိုကနော်ဓာတ်ပစ္စည်းရီယူဂျန်တွေကိုလည်းကျွန်တော်တို့ဒီအမေရိကန်တို့ဘာတို့ကနေဒီမျိုးကလူသားနိုင်တွေရှိပါတယ်ဆိုတော့ဒီအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တခြားနိုင်ငံမှာရှိတဲ့ဒီပညာရှင်တွေဟိုဝန်ထမ်းတွေအလုံးကျိုးကျိုးကားနဲ့အကုန်လုံးပြန်နိုင်ဆိုင်ပြီးတော့ဒီစာဖြစ်ပေးနေခြင်းဖြစ်ပါတယ်ထင်နေပါတယ
်ဟုတ်ကဲ့တစ်ချိန်လုံးက HIV AIDS ဖြစ်တော့ကသူရင်မြန်မာအာဏာပိုင်ကညင်းတယ်ငါတို့နိုင်ငံကလုံးဝမရှိဘူးဆိုတော့အဲ့ဒါဒဏ်ရာ stage ပေါ်လေအဲ့ဒါနောက်မှတစ်ဖြည်းလက်ခံလာတဲ့အခါယောဂါကရခိုင်နှုန်းတော်တော်များများကူးစက်နေတာတွေ့ရတယ်ဆိုတာမျိုးဖြစ်လာတယ်ဆိုအခုဒီကိုရိုနာဗိုင်းရပ်စ်နဲ့ COVID-19 နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးညင်းဆန်တဲ့အဆင့် dynamic stage ဆိုတော့ရောက်ခဲ့ပါသေးလားမဟုတ်ကဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါဗလား
ကျွန်တော်တို့ဒီနေ့ပြင်းထန်တဲ့နည်းပညာကိတိကျခက်တဲ့ရောက်မြန်တဲ့ခက်မှာကျွန်တော်တို့ကဒီဖုံးကွယ်ထားဖို့ဆိုတာကဟိုဘလို့မှမဖြစ်နိုင်ဘူးဆိုနေယူဆတယ်။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံ2010နောက်ပိုင်းမှာဒီဝေစီအတွင်းကုလောင်ရေးဖြစ်လာပြီး2015မှာလည်းဒီလိုအများစုထောက်ခံထားတဲ့ဒီလိုဆိုတာတက်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ဒီပြင်းတွေကထင်ရှားလို့မရပါဘူး။ပြင်းရင်းညာမှုနဲ့တာဝန်ယူတာဝန်ခံမှုအပြည့်နဲ့ကျွန်တော်တို့ကဒီတွားနေရတဲ့ခက်စနစ်ကြီးမှာတော့ကျွန်တော်အရင်လုံရောမရှိပါဘူးမရှိပါဘူးဆိုပြီးတော့ကျွန်တော်ငင်းဆန်လို့လည်းမရပါဘူး။ဆိုတော့ဘာလို့ဒီလိုရတဲ့ဒီကြေးမောင်ချတယ်ဆိုတော့ဒါပေမဲ့ဒီလက်ရှိအစိုးရကတော့ဒီကြေးမောင်ချဖို့လည်းမရှိသလိုဒီခက်ကလည်းဒီကြေးမောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့တို့ဒီဝေဖန်တာတွေကတော့နည်းနည်းကျဉ်းထန်သလားလို့ပေါ့နော
်ဟုတ်ကဲ့ကျွန်တော်နောက်ခုမေးချင်တာဆရာဝန်တယောက်အနေနဲ့ဆရာရဲ့အမြင်ကိုတော့မေးချင်တာပါမြန်မာနိုင်ငံကတော့မဆိုင်ဘူးပေါ့လေဒီရောအစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူပေနဲ့ဝူဟန်တို့ဘာလို့မှအခုနောက်ပိုင်းမှာကူးစက်ပြန့်နှံ့မှုမရှိတော့ဘူးကလေးငါဆိုရင်နိုင်ငံကြီးကတန်လာတဲ့လူ20 30လောက်မှာပဲဒီရောဂါပိုးတွေ့ရတော့တယ်ဆိုပြီးတော့တရုတ်ဘက်ကကြီးညာပါတယ်တချို့နိုင်ငံတကာဆရာဝန်တွေကဒါမဖြစ်နိုင်ဘူးလို့တန်ပြားရှိကြပါတယ်တချို့ကလည်းပဲလက်ခံကြတယ်အဲဒါဆရာမြန်မာနိုင်ငံထဲမှာနေထိုင်တဲ့ဆရာဝန်တယောက်အနေနဲ့ဒီသတင်းကိုဘယ်လိုယူဆပါလဲခင်ဗျာ
ဟုတ်အဓိကတော့ကျွန်တော်တို့လို့ဖြစ်ခဲ့လဲဆိုတော့ဒီတရုတ်ပြည်ကလည်းဒါဒီတရင်းမှောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာပေါ့နော်ဟိုလက်ရှိတော့တရင်းမောင်ချတယ်ဟိုဒီအစားဖြစ်တော့ကလည်းကျွန်တော်ဒါကိုတိတိထားမိတဲ့အကြောင်းဝင်ပြောခဲ့တာကိုလည်းတရင်းမောင်ချဖို့သူစူးစားရဲ့နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကအကျင်ရတဲ့အဆင့်ဖြစ်ခဲ့ကြောင်းမလို့ဟိုလက်ရှိတရုတ်နိုင်ငံကထွက်လာတဲ့စီးရင်စရာတွေကိုလည်းတချို့နိုင်ငံတွေကပေါ့နော်ဟိုလက်မခံတာလည်းရှိတယ်အဲကျွန်တော်ဒီလိုမျိုးပြောရင်တချို့ကနိုင်ငံကြီးရလည်းပါပါတယ်။ပြည်ထောင်နိုင်ငံချင်းအားပြိုင်လိုက်ခါမှာကျတော့ဒီတိုးနိုင်ငံကတင်ကြတဲ့ဒီထွက်လာတဲ့ချင်းတွေအမှန်ကန်နိုင်ဘူးဆိုပြီးတော့တချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်။ဒါပေမဲ့ကျွန်တော်အနေနဲ့တော့ဗာမြင်လဲဆိုတော့အခုလက်ရှိပေါ့နော်။ဟိုတို့ဒီထွက်လာတဲ့တွင်တွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်ကဒီတိုးနိုင်ငံဟာဒီရောဂါကိုအခုဗာဆိုသူတို့ကဒီဒီတော့ကျိုးအောင်ဒါမီးမင်းနိုင်နိုင်နဲ့အချိန်ရှိရှိရောက်လာပြီဆိုတော့သူတို့ဘယ်လိုများတာကိုတူတာပန်စာနှိမ်နှင်းရဲ့လဲဆိုတာကိုကျွန်တော်လီးလာနေတရားတော့ကျွန်တော်ယူဖို့တော့လိုလာပြီဒါပေမဲ့ဒီဟာဒီဒရင်းဆက်လက်ဟိုပြောရမမှန်ကန်နိုင်လို့ပြောတော့လည်းပဲဒီလိုထိန်းချုပ်နိုင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်ကိုလှုပ်ရှားခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုကြောင်းနေတဲ့တော့ချီးကျူးပါလေဗျဟု
တ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီရောဂါကိုကာကွယ်ဖို့ကျူပန်းနာဟာပြိပြီးတော့ကြံတန်းတဲ့စီနီစီကနေ drastic action ထုတ်တယ်ဆိုပြီးပြောကြပါတယ်။အဲ့မှမထွက်နိုင်ဆိုတော့အပြင်ထွက်တဲ့လူတွေကမှရရဲတွေကဆစ်ဆစ်ပြီးတော့ကြံသွားအတင်းသွင်းရတယ်။အဲ့လိုမျိုးလူရက်တွေကလူအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကောအဲ့လောက်ကြီးတင်းကျပ်ဖို့လူပါလားအဲ့ရောက်နောက်ဆုံးဖြစ်ပြောပါမယ်။
အော်ကျွန်တော်ဒီလိုတက်ရှိတဲ့ဟာရဆိုရင်တော့အဲဒီတရုတ်နိုင်ငံဟာဒီကျွန်တော်စက်နှုန်းတစ်ခုယူရမှာပေါ့နော် ဆိုအဲ့လိုပြောတဲ့တရားကိုကျွန်တော်အရင်ဥစားပြီးပြောနေလို့လည်းထင်ပါတယ်ဟိုကျွန်တော်ကတော့လေးတာ၃၀ချဲရဆိုလို့ရှိရင်ဟိုကတကယ်လည်းဖြစ်လို့ဖြစ်အဲ့ဟိုဘေးကြီးနေပေါ့နော်ကျွန်တော်ဒီဟိုဟန်မှာအကုန်လုံးကိုကျွန်တော်လော့ကဒေါင်းလုပ်ချလိုက်တာကသူမှန်ကန်တဲ့သုံးပြချက်တို့လည်းအဲ့ဒီမှာတော်လေးဝေဖန်ခံရပါတယ်လူခွင့်ရရောပါရောဒီတရုတ်ကောင်းဆောင်တွေကိုယ်တိုင်ပေါ့နော်အကုန်လုံးဝေဖန်ခံရတယ်တိုးတော်လည်းပဲအဲ့ဒီလော့ကဒေါင်းလုပ်လိုက်ခြင်းအပြင်ဒုနိုင်ငံတွေမှာပေါ့နော်ကုသံပြတ်နေတော့ကသူပြန်ထိန်းချုပ်နိုင်နိုင်တယ်ဆိုတော့ဟုတ်ကျွန်တော်အနေနဲ့လိုအပ်ရင်တော့ကျွန်တော်ကတချို့တော့ဒီဆုံးဖြတ်ချက်တွေဟာခိုင်ခိုင်မာမာနဲ့ကျွန်တော်ပြတ်ပြတ်တာတာတော့ကျွန်တော်လုပ်ဖို့လိုတယ်။မှန်ပါတယ်လော့ကဒေါင်းလုပ်တဲ့အခါမှာကျွန်တော်ကလူမှုစီးပွားဘဝကြီးထိခိုက်တယ်၊ခြေပိုင်းဆိုင်ရာတွေထိခိုက်တယ်၊ရုပ်ပိုင်းဆိုင်ရာတွေထိခိုက်တယ်။အားလုံးသောဟိုကျွန်တော်အခန်းကဏ္ဍအားလုံးပေါ်မှာတရားမှုတွေရှိတယ်ဆိုတော့မှန်တယ်။သို့တော်လည်းပဲကျွန်တော်တို့ကဘယ်အောင်ဦးစားပေးစဉ်းစားမလဲဆိုတော့ကျွန်တော်စဉ်းစားဖို့လိုတယ်။ဒီလော့ကဒေါင်းလုပ်တာရဲ့ဟိုကောင်းကျိုးဆိုးကျိုးကတော့တော်တော်တွန်ပြဲနေမယ်ဘုတော်လည်းပဲဟိုကျွန်တော်တို့လုံးဝမဲ့အချိန်ကြီးဆိုရင်တော့ကျွန်တော်မြန်မာနိုင်ငံမှာလည်းလုံးမယ်လို့ကျွန်တော်အနေနဲ့အချိန်ကြီးစပါတယ်